ဆရာဒေါက်တာအေးမောင်ခင်ဗျာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုဆန္ဒခံယူပွဲမှာ white cat ကင်သူတွေလည်းမဲပေးခွင့်ကိုပြည်တော်စုလွှတ်တော်ကဆုံးဖြတ်လိုက်တာကိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးစီဆရာတို့တင်မယ်ဆိုရပါဘလို့ပုံစံမျိုးနဲ့တင်ကြမလဲဆရာ
ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ပုံမှန်တွေနဲ့လွှဲချော်နေတယ်ဆိုရင်အတိတ်တွေပြန်ဖွင့်ဆိုဖို့အတွက်ခုံရုံးရဲ့ဥပဒေပုံမှန်14 15ကဟကြီးဆိုတာနဲ့အနိုင်ထားတာရှိပါတယ်အဲ့ဒီပုံမှန်တွေကိုကိုးကားပြီးမှလေကျွန်တော်တို့ကကဆိုင်ရမျိုးသားလွတ်တော်ရဲ့တွတ်တူကိုယ်စားလှယ်ဆရာကိုင်းတို့နဲ့အထက်လက်မှတ်ယူပြီးမှမျိုးသားလွတ်တော်ဥက္ကဋ္ဌကတစင်ကျွန်တော်တို့ခုံရုံးကိုမေးမြန်းထားပါတယ်။အဓိကအကြောင်းအရာက2008ခုနှစ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတို့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတည်ပြုရေးပြည်လုံးကျော်ဆန္ဒခံယူပွဲဥပဒေအဲ့လိုအရှိလျားတဲ့စာသားပါတဲ့ဥပဒေပေါ့ဗျာ။ဒီစေဥပဒေနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တန်းညှိနိုင်အောင်နော်ဖွဲ့စည်းပုံပါပုံမှန်458ခုတွင်းကတစ်ခုခုနဲ့မညီဘူးဆိုရင်ဆန့်ကျင်နေလျင်အတီမဖြစ်ဘူးမဆန့်ကျင်သမျှတို့အတီဖြစ်တယ်ဆိုရယ်ကြံတန်းချက်ရှိတဲ့ခါကြတော့ဟုတ်ပြီဒိတ်ပြပြန်ဖွင့်ပေးပါအဲ့ဒီသဘောနဲ့ကျွန်တော်တို့တင်ထားတာပါဒီနေ့တင်လိုက်ပြီးပါပြီ
ဒီလိုတင်နေဆိုတော့လွတ်တော်ကိုယ်စားလှယ်ရဲ့ဆရာဂိုင်းတုံးလို့လည်းပါတယ်ဆိုတော့လွတ်တော်ကိုယ်စားလှယ်ဒီဘယ်နှဦးရဲ့လက်မှတ်နဲ့များဆရာတို့တင်လိုက်တာလဲဗျာ
ဟို28ဦးပါကျွန်တော်တို့ရခိုင်မျိုးသားပါတီက6ဦးပါပါတယ်ရခိုင်ပြောပါတီကရခိုင်အမှတ်2ဦးလေးပါပါတယ်နောက်တတိပုဂ္ဂလဖြစ်တဲ့ဦးဖုံးမြောင်လေးပါပါတယ်အားလုံးပေါင်း28ဦးပါနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကခုံရုံးရဲ့ကန့်သက်ချက်မှာကလွတ်တော်တရက်ရဲ့လွတ်တော်ကိုယ်စားလှယ်ဆရာခိုင်နှုန်းပါမျိုးသားလွတ်တော်ကြတော့လူကြီးကလည်း215ယောက်လောက်ပဲရှိတယ်လေသူ့ရဲ့ဆရာခိုင်နှုန်းဆိုတော့ကျွန်တော်တို့ကလက်မှတ်ထိုးရတာအမှန်တန်ကျင်းတာပေါ့လေ18ယောက်ဆိုတာအမှန်တန်များပါတယ်အဲလောက်ကရရတာလေမြန်တာပို့ပြလွတ်တော်တရက်ရဲ့လုတ်ပိုင်ခွင့်ဒီမှာအနင်းထားပါတယ်မျိုးသားလွတ်တော်အမှတ်တွေကတဆင့်မျိုးသားလွတ်တော်ကတဆင့်တင်လာဒီကိုတင်တယ်ခုံရုံးကိုတင်လာမျိုးသားလွတ်တော်ဥက္ကဋ္ဌကတဆင့်တင်လာပါ
ဆရာဒီ white cat ကင်ဆောင်ထားသူတွေကနိုင်ငံတစ်ခုထဲမှာနေထိုင်မယ်ဆိုလို့ရှိရင်သူတို့ရဲ့အခွင့်အရေးကဘယ်လိုမျိုးတွေရတင်ပါလဲဆရာ
ဒါတို့ဒီစည်းဥတွေနဲ့ဆိုင်တာပေါ့ဗျာနိုင်ငံတစ်ခုရဲ့ပြိုဝမှုနဲ့နိုင်ငံတစ်ခုရဲ့ပုံမှန်လမ်းပြောရင်တည်ရှိမှုပထွေနေထားပေါ့နော်နိုင်ငံတစ်ခုမှာရှိတဲ့လူမျိုးနွယ်စုကွေပြားမှုနဲ့လူမျိုးနွယ်စုရဲ့ identity နောက်သူ့ရဲ့မူလဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတည်ထမ်းချက်ဒီစည်းဥပဒေများရဲ့လက်ရှိကျင့်သုံးနေမှုအနေထားနဲ့ဒါနဲ့ဆိုင်ပါတယ်နိုင်ငံတစ်ခုကိုလာတဲ့ကြောက်လာတဲ့ပုံကိုယ်လေးပုံမှာမူလတိုင်းရင်းသားတွေနဲ့ပတ်သက်လို့ဖြစ်ဖြစ်မူလနေတဲ့ပုံကိုယ်တွေနဲ့ပတ်သက်လို့ဖြစ်အခွင့်အရေးတစ်ခုကတော့ရှိအပ်တာပေါ့အဲဒါကြောင့်တိုင်းရင်းသားများအခွင့်အရေးကိုကာကွယ်တဲ့ဥပဒေဆိုတာတက်ထမ်းပေးရတာပေါ့အဲလိုပြဋ္ဌာန်းတာနဲ့ဒီမိမိနိုင်ငံကိုရည်ကြည်ရာမျက်နှာရလာတဲ့ပုံကိုယ်တွေရဲ့အခွင့်အရေးလေးရှိရမှာပေါ့အဲဒီခါမှာနိုင်ငံသားဥပဒေဆိုတာလေးပြဋ္ဌာန်းတာပေါ့ဗျာကျွန်တော်တို့စီလာတဲ့လူတိုင်းကတော့ဖြင့်ဒီနိုင်ငံမှာနေထိုင်ခွင့်တို့ဥပဒေရပေးရမှာပေါ့ဗျာဒါမဲ့ဒီအရှုပ်ချက်အာဏာနဲ့ပတ်သက်တဲ့နိုင်ငံရေးပါတီတည်ထောင်ခွင့်တို့ဘာလို့တော့မေးပေးခွင့်တို့ဘာလို့ကတော့ဖြင့်နိုင်ငံသားမဖြစ်သင့်သေးတဲ့ပုံကိုယ်တွေမဖြစ်သေးတဲ့ပုံကိုယ်တွေကိုပေးရင်နိုင်ငံသားဖြစ်နေပြီးသားတိုင်းရင်းသားတွေကိုစိုးကားသလိုဖြစ်သွားတာဆိုဒါလေးတွေကတော့စင်ကျင်ဖို့လိုတာပေါ့
ဆရာအကယ်၍မြန်ဒီ white cat ကင်သူတွေကမဲပေးလာမယ်ဆိုလို့ရှိရင်လေရှစ်ဆက်ပေါ့လေဘလို့အကျိုးပြစ်တွေများဖြစ်လာမယ်လို့ဆရာမြင်မိလဲဆရာ
ဒီခြေခံဥပဒေဆိုတဲ့ပင်မဆေကြီးကိုမဲပေးခွင့်ရလိုက်ပါပြီဆိုတဲ့ပုံကိုယ်တွေကကြံတဲ့ဟာတိတိလေးဗျာရုပ်ောက်ပွေဥပဒေမျိုးသားလွတ်တော်ဆိုတာမျိုးနယ်တစ်ခုဆိုရင်ရတယ်။တိုင်းဒေသကြီးပြည်နယ်လွတ်တော်ဆိုတာမျိုးနယ်တစ်ခုမှာ200ခွဲတာကြာနေမြေ1နေမြေ2 constituency 1 2အဲ့ဒီလောက်တိတိလေးကိုကိုစားကြည့်တော့တသိန်းကိုကိုစားကြည့်တော့နောက်နှစ်ခုခွဲရင်9000ကိုကိုစားကြည့်တဲ့ရွေးကောက်ပွဲနေမြေဖြစ်သွားပြီ။ဒီတန်းပေါင်း90ကျော်တော့ဖွဲ့စည်းပုံပင်မကြီးကိုတောင်းမှမေးပေးခွင့်ရခဲ့ပြီဆိုရင်တန်တဲ့သူကပုံနဲ့ဆိုရင်ခြေကြီးကျိုးသွားလို့ရှိရင်အဲရေတားတမန်လေးတွေဖြစ်သွားမှာပေါ့။အကုန်လုံးပါသွားမှာပေါ့။အဲ့တော့ဒီပင်မကိုကျွန်တော်တို့ကရှင်းနေတာပါ။ဒီပင်မမှာလုံးဝခွင့်ပြုလိုက်တာနဲ့ဟိုဥစားတွေကအလိုလိုပေးပြီးသားဖြစ်ရတော့မှာပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကဥပမာနဲ့ပြောရင်ဥပဒေပေါင်တွင်းကကျွန်တော်တို့ကစွတ်တော်အမတ်တူအနေနဲ့လုံနိုင်တဲ့နော်ခွင့်ပြုကတ်မှတ်ချက်တွေအတိုင်းပြည်စည်းပုံခြေခံဥပဒေပါအတိုင်းခုံရုံးဥပဒေပါအတိုင်းကျွန်တော်တို့စူးစမ်းကြည့်တာပါခုံရုံးရဲ့အဖြေဒီလူမှုကြိုက်တဲ့အဖြေဖြစ်ဖို့လို့ညွှန်လင်းပါတယ်လူမှုကြိုက်တဲ့အဖြေကိုမဖြေမိလို့လူမှုတွင်းမှာရှိတဲ့အင်မတန်ကြွေဝတဲ့ပညာရှင်တွေကအိပ်ပေဖွင့်တာနဲ့ခုံရုံးမှာရှိတဲ့ကိုးပါးရဲ့ဖွင့်ဆိုချက်မတူလို့ဇိုးရကတက်ကြရင်တို့ဖြင့်ခုံရုံးနဲ့လူမှုဒါအပြန်လာမိကွန်းထုတ်ကြတဲ့ပွေးဖြစ်သွားနိုင်တာပေါ့သတ္တဝမနဲ့တို့သူဝိတ္တနည်းအားဖြင့်တို့ပတ်သက်နိုင်တာပေါ့လေဒါဆိုလူမှုနဲ့သတ္တဝမကပုံမှန်နဲ့ပြောရင်ထပ်တူကြမှာပဲအရာရာဟာလူမှုကိုစားပြုမှုဖြစ်တာပေါ့အဲတော့ဆက်ပြီးတော့ဇက်စင်ပေါ်မှာကြည့်ကြပေတော့လို့ပဲပြောရမှာပေါ့ဗျာ
ဆရာကျေးဇူးပါဆရာတခုလို့ဖြေကြပါဦ
းပါ